Boko Haram စစ်တွေးကြော်ရင်နှစ်နဲ့ချီဖမ်းဆီးရတယ်ပြန်လွတ်ပေးခဲ့တယ်။နိုင်ဂျီးရီးယားကျောင်းသူတွေ80နှစ်ဦးဟာစနေနေ့မှာတော့နိုင်ဂျီးရီးယားမြို့တော်အဘူဂျာမှာပထမဆုံးချိန်ချင်းနဲ့သူတို့ရဲ့မိသားစုတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။ဒီကျောင်းသူလေးတွေကနှစ်2014လောက်ကသူတို့ကျောင်းရဲ့ကျောင်းစားတက်နေတဲ့ချီဘုတ်ကျောင်းကဖမ်းဆီးခံခဲ့ရတဲ့ကျောင်းသူတွေနှစ်ရာခုနှစ်ဆယ်ချောက လို့တော့အာနာပိုင်းတွေကပြောပါတယ်ဘိုကိုဟာရမ်စစ်တွေးကြော်တွေဟာနိုင်ဂျီးရီးယားမျိုးပိုင်းဒေသကိုဘာသာရေးတင်းကျပ်တဲ့အစ္စလာမ်နိုင်ငံဖြစ်ပြောင်းလဲဖို့အကြမ်းဖက်မှုတွေနဲ့ကြိုးစားရင်းစစ်နှစ်တွင်လူပေါင်းထောင်ပေါင်းများစွာတပ်ပစ်ခဲ့တာဖြစ်ပါတယ်အခုလိုကျောင်းသူလေးတွေကိုဖမ်းဆီးတာအရတားတွေပြန်ပြီးမတွန်းလှန်နိုင်အောင်ချင်းချောက်မှုလို့နိုင်ဂျီးရီးယားအာနာပိုင်းတွေကယုံကြည်ပါတယ်မိန်ကလေးငယ်အများပြားကိုဖမ်းဆီးထားသူတွေကအတင်းကျပ်လက်ထပ်တာတွေရှိတယ်လို့သူတို့နဲ့ကလေးတွေမွေးခိုင်းတာဖြစ်ပါတယ်အဒီကန်ဘုံခွဲရမှာခိုင်းစင်မှာကိုစိုးရိမ်နေတဲ့အတွက်သူတို့ရဲ့အတင်းကျပ်ခိုင်းစင်မှုတွေကိုမိန်ကလေးငယ်တွေကမငင်းပယ်ရဲကြပါဘူး